ရခိုင်ဒေသအတွင်းမြန်မာစစ်တပ်နှင့်အေးအေးရခိုင်လက်နက်ကိုင်အဖွဲ့အစည်းတိုက်ပွဲတွေဒီရဲ့ပိုင်းပို့ပြီးအရှိန်တက်နေပြီးမြို့နယ်နီးဆက်လာတဲ့နေရာတွေအထိပါတိုက်ပွဲတွေကူးဆက်လာတာကြောင့်ဒေသခံတွေအကြားစိုးရိမ်မှုတွေတိုးနေပါတယ်။တပ်မတော်ဘက်ကရဟတ်ရင်တုံးတက်ခိုက်တာရှိပြီးထိခိုက်တိုက်ဆုံတာလည်းရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့တိကျအတည်ပြုနိုင်တာတော့မရှိသေးပါဘူး။ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကိုဒီလိုရသတင်းတောင်မှမေခါကသတင်းပေးပို့ထားပါရဲ့ရှင်
။စသေးတော်မြို့နယ်မင်းဘူးကျေးရွာနီးရခိုင်ပြည်နယ်မြောင်းဦးမြို့နယ်နဲ့ပေါ့ပင်ခွင်ကျေးရွာအရှိတ်တောင်တန်းတွေနဲ့ရန်ကုန်စစ်တွေကားလမ်းတစ်လျှောက်မှာပါတိုက်ပွဲတွေဟာမနေ့ကမနေ့ပိုင်းကနေစပြီးပြန်လည်ပြင်းထန်လာတာဖြစ်တယ်လို့စစ်တွေဒေသခံတအူးလည်းဖြစ်တိုက်ပွဲဖြစ်ရာနေရာအနီးတစ်ဝိုက်နားကိုတွားရောက်ခဲ့တဲ့ဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေတဲ့ဦးစော်ဝင်းကလက်ရှိရေးရင်းအခြေအနေကိုအခုလိုပြောပြသွားတာပါ
အဲ့ဒါဆိုရင်တော့ကြည့်လိုက်တော့ဒီကြောက်တော်နဲ့မြောင်းဦးမြို့နယ်အဆက်အချောင်းရှိတယ်လေအဲ့ဒီကဒါလေးအဲ့ဒီတံတားလေးနားပါပဲတက်ရရပဲဖြစ်နေတာအဲ့တော့ဒီတံတားရဲ့မြသာချင်းမှာလက်ဒီကွန်ကရစ်လမ်းအလေးမှာအမြောက်ထူတာနှလုံးဆယ်နေရာရှိတယ်ရဟိုနည်းနည်းဟိုအမြောက်ကြလို့ဟိုချင်းဝန်ခံခံတော့တာလေပြူသွားတာလေအဲ့လိုနေရာနှလေရာတွေ့ရင်ပြီးတော့ဒီတံတားရဲ့တောင်ဘက်ဟိုကြောက်ကြဲရွာနဲ့တံတားကြပေါ့တံတားနဲ့တက်ရရပဲအဲ့နောက်မှာသွေးတွေကတော့ကြီးမကောင်းအောင်ဟိုညားနေတာပဲသေးဟိုနေမှုတွေတော့ဖုံးဖုံးနေကြတယ်ဒီရေးတက်ဖွဲကလည်းအဲ့ဒါကအသားစားတွေကအစာနေနေရှိရပ
ြဒီနေ့နဲ့နောက်ပိုင်းကစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲမှာတက်မတော်ဘက်ကစစ်ရဟတ်ရင်နှစင်းနဲ့တိုက်ခိုက်မှုတွေရှိနေတယ်လို့ဒေသခံတွေဘက်ကရောအေးဘက်ကပါပြောပေမဲ့တက်မတော်ဘက်ကအတည်ပြုလို့မရနိုင်သေးပါဘူး။ဒါအပြင်တိုက်ပွဲတွေပြင်းထန်မှုကြောင့်အမျိုးသမီးတူတိုက်ဆုံနေဆိုပြီးလူမှုကွန်ရက်မှာတက်လာပေမဲ့လည်းကုညီကယ်ဆယ်ရေးအဖွဲ့တွေဘက်ကအတည်ပြုကြံပေးနိုင်သေးပါဘူး။လက်ရှိတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့အေးရခိုင်တက်မတော်ပြောခွင့်ရခိုင်တုခက
ဒီနေ့လည်းတိုက်ပွဲကတော့ဆက်ပြီးတော့ဖြစ်နေလို့အဲ့ဒီမှာဒီတိုက်ပွဲဖြစ်နေတာဒီမင်းတို့တောင်းခွင့်လို့ပြောရတာကနော်ရတဲ့တော်မျိုးနေထင်းမှလည်းဖြစ်နေတယ်။အာဒီမြောက်ဦးစင်းမှလည်းဖြစ်နေတယ်။ဒီနေ့မနေ့ဒီဒီမအိမမင်းမစီမာဒီရတဲ့တော်မျိုးရဲ့အနောက်ဆက်ဒီမင်းဖူးရောင်နဲ့နေရွာကျမှာတိုက်ပွဲဖြစ်နေတယ်ကြ။အဲ့ဒီမှာဗမာစစ်ကဖက်ကတော့နော်ဆေးရောက်တဲ့မင်းကြဆုံးပြီးတော့ဒဏ်ရာရတာအများကြီးရှိတယ်။မြောက်ဦးမျိုးနေထင်းမှလည်းတိုက်ပွဲကဆက်ပြီးတော့ဒါဖြစ်နေတယ်။ပထမဆက်ကုန်းကနေဖေဖော်ဝါရီလ20ရက်နေ့မနေ့ခုနှစ်နာရီမင်းမစီကဆက်ပြီးတော့ဒီမင်းကတိုက်ပွဲဖြစ်ပွားခဲ့တဲ့နေရာနာမပေါ်ဒီအဲ့ဒီမှာရန်သူဘက်ကတော့နော်ရဟန်းကျင်တွေတုံးပြီးတော့မှဟိုတိုက်ခိုက်ကြတာတွေရှိတယ်။အပီလက်တိုက်ကြတော့ဆက်နေပြီးတော့ပြင်းထန်နေတယ်ပေါ့။အဲတော့ဒီအလဲဝါမျိုးနဲ့ကုန်ပြင်းရွာရဲ့အရှိတ်တောင်ကမ်းပေါ်မှာလည်းပဲဒီမနေ့ရှင်းလာပြီးတော့စပြီးတော့ဖြည်းဖြည်းတိုက်ပွဲဖြစ်ပေါ်နေတယ်ကြ
။လက်ရှိမှာတော့ပေါ့ပင်ကွင်းကျေးရွာ၊နလိပ်ဘက်ကွင်း၊ဘိုးတော်တောင်ကျောကျနဲ့ကာချောင်းတောင်ကျောကျတွေမှာအခုညနေ9နာရီအချိန်ထိတိုက်ပွဲကိုဖြစ်နေကြောင်းဒေသခံတွေကတော့ဆိုပါတယ်လက်ရှိတိုက်ပွဲတွေနဲ့ပတ်သက်လို့ငြင်းငြင်းရေးလုပ်ငန်းစဉ်တွေကဆက်လက်ညှိနှိုင်းမှုရှိမရှိဆိုတာနဲ့ပတ်သက်ပြီးအေးရခိုင်တမတော်ပြောခွင့်ရပုဂ္ဂိုလ်ခန္တုခကိုမေးမြန်းလာမှာတော့ခန္တုခက
ဖြစ်နေတဲ့တိုက်ပွဲတွေကနော်ဒီဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ဒါမြေပြည်တော်အစိုးရရဲ့ဆုံးဖြတ်ချက်ပဲကြနော်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကနော်ရခိုင်တမတော်ကိုအမြင့်ပြုတ်တိုက်ခိုက်ဖို့အတွက်ဒါအမိန့်ပေးထားတယ်ဆိုတော့အဲ့ဒီနောက်ဆက်ချက်ကြီးအခုကနေပြီးတော့ဒါကျွန်တော်တို့ခိုင်တမတော်ကိုနော်သူတို့ကတော့အမျိုးတကြီးနဲ့နေပြီးတော့မှဒီအားအလုံးစုံတုံးပြီးတော့မှဒါထုတ်ဆွနေတာသူတို့အဲ့ဒါကြောင့်မို့လို့နော်တိုက်ကိုရဲ့ area ကတော့ဒါဟိုပို့ပြီးတော့ကျေပြန့်လာတယ်ပေါ့ဒီခိုင်ကျေတက်တစ်ခုလေးကိုပဲသူတို့ကနေပြီးတော့ဒီတမ်းမနှိမ့်ရဲ့တမ်းမငန်းငန်းနောက်တမ်းမကိုကိုနောက်ပြီးတော့ဒီအခြားဒီတိုက်ရင်တမ်းမတွေလေကောင်းဖြစ်မှုတွေနဲ့နေပြီးတော့နော်အင်အားအလုံးစုံတုံးပြီးတော့မှဒါကျွန်တော်တို့ခိုင်တမတို့ကိုသူတို့အပြင်းအထန်ထုတ်ဆွနေတာဖြစ်တယ်ကြာပြေရတော့ဟိုဖက်တိုက်ဟိုဖြစ်နေတယ်တိုက်ကိုကလည်းပို့ပြီးတော့ပြင်းထန်လာတာပေါ့ခုခါတိုက်ခိုက်ရုံမှလို့ပြီးတော့ချမ်းကြီးရမရှိဘူးအဲ့တော့မလို့ကျွန်တော်တို့ကသိနေရတာ။ဟိုငင်းကြိုင်ကြီးကိစ္စကကျွန်တော်တို့သိနေလို့ရှိမှရှိဘူးကြာလို့လို့ရှိနေတာမှာနော်။အခုလို့လို့ရှိနေတာမှာတော့ဒါငင်းကြိုင်ကြီးကတော့တိုက်အလားကြီးနေနေတယ်ပေါ့အဲ့လိုပဲ
။ခုလိုတိုက်ပွဲတွေဖြစ်နေတာကြောင့်ရခိုင်ပြည်နယ်တွင်စစ်ဘေးရှောင်ဒုက္ခသည်ဥယေဟာပုံမှန်များပြလာပြီးဒီလိုဒုက္ခသည်တွေအပြက်စားဝတ်နေထိုင်ရေးအခက်အခဲတွေရှိနေကြောင်းဒုက္ခသည်တွေကိုအကူအညီပေးနေသူတွေကဆိုပါတယ်။လက်ရှိဒုက္ခသည်အရေးအတွက်အတိအကျစီးရင်တရားဖို့ခက်ခဲပေမဲ့လေခံမင်းကြီးရတော့စစ်ကြောင်ဒုက္ခတဲ့တပေါင်းနီးပါးရှိနိုင်တယ်လို့အရင်ကခံမင်းခဲ့ပေမဲ့အခုလိုတိုက်ပွဲတွေပြင်းထန်လာတာကြောင့်တိုးလာနိုင်ွယ်ရှိတယ်လို့ကုညီကယ်ဆယ်ရေးသမားတွေကဆိုပါတယ်ရှင်။